အာဖရိကတိုင်အနောက်ပိုင်းနိုင်ငံတစ်ခုဖြစ်တဲ့ဘာကီနာဖာဆိုကစစ်ကံအတော်များများမှာတနင်္ဂနွေနေ့အစောပိုင်းကတနက်ပစ်ခတ်မှုတွေပေါ်ပေါက်ခဲ့တယ်လို့အစိုးရဘက်ကပြောဝင်မဲ့စစ်တပ်ကအာဏာသိမ်းယူလိုက်ပြီးဆိုတာကိုတော့အငြင်းဆန်ပါတယ်။မြို့တော်ဝါကာတူကဆန်ဂိုလူလာမီဇာနာစခန်းမှာလက်နက်ကြီးပစ်ခတ်မှုတွေပေါ်ပေါက်ခဲ့တာပါ။အဲ့ဒီစခန်းမှာအထွေထွေစစ်ပယ်ဝန်ထမ်းတွေတပ်ဆွဲထားသလို2015ခုနှစ်စစ်အာဏာသိမ်းဖို့ကြိုးပမ်းမှုမှာပါဝင်ခဲ့တဲ့တပ်ဖွဲ့ဝင်တွေကိုပါထိန်းသိမ်းထားတဲ့အခြေအနေလည်းရှိပါတယ်။မနေ့9နိုင်လောက်မှာပြစ်ခတ်မှုတွေစတင်ခဲ့တာလို့ Writer သတင်းပြမှာရေးသားထားပါတယ်။အခင်ဖြစ်ရစကန်ဟာဝါကာဒူဂူလေးစိတ်နှာမှာရှိတာဖြစ်ပြီးစစ်သားတွေကအမိုးပေါ်ထောင်ပြီးတော့တနတ်တွေပြစ်ခောက်ကြတာကိုလည်းသတင်းထောက်ကတွေ့မြင်ခဲ့ပါတယ်။ဒါအပြင်မြို့တော်ဝါကာဒူဂူမြောက်ဖက်ကီလိုမီတာ100กว่าလောက်မှာရှိတဲ့ကာယာစစ်ခန်းမှာလည်းတနတ်တံတွေကြားရတယ်လို့မျက်မြင်တွေ့သူတယောက်ကပြောပါတယ်။စစ်ကန်တချို့မှာတနတ်ပြစ်ခောက်မှုတွေရှိတယ်ဆိုတာကိုဘာကီနာဖာဆိုအစိုးရကဝန်ခံပြောကြားပေးမယ်လို့လူမှုကွန်ရက်တွေမှာပြန်နေတယ်လို့မျိုးစစ်တပ်ကအာဏာသိမ်းလိုက်ပြီးဆိုတာကတော့မဟုတ်ဘူးလို့ညင်ဆိုပါတယ်။တမန် Rock Macabau ကိုဖမ်းဆီးသွားပြီးဆိုတော့ကောလာဟလာတွေမမှန်ဘူးလို့ကာကွယ်ရေးဝန်ကြီးပိုချုပ်ကြီးဘတ်တယ်လမီစင်ဘိုရီကနိုင်ငံတော်ရုပ်သံကနေပြောကြားခဲ့ပါတယ်။တနတ်တိုက်ခတ်မှုတွေပေါ်ပေါ်ရတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့လည်းပြောဆိုသွားပါတယ်။